ါရှင်နှစ်ခုကာလအားလိုက်ရတဲ့မှာအထူးအစီအစဉ်ဖြစ်နေဒီကြတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာအနုပညာနဲ့ဖြောပြေးလောကမှာပြန်ပြောလောက်စရာသတင်းတွေကိုစုစည်းပြီးတော့ပြောပြပေးသွားခြင်းပါတယ်။2018ခုနှစ်အတွင်းမှာအနုပညာနဲ့ဖြောပြေးလောကမှာပွဲစုစုံသတင်းကတော့နာမည်ကြီးတွေလိမ္မာတော်မတရားလုပ်မှုတွေနဲ့ဆွဆွဲခံရတဲ့သတင်းတွေပါ။အားလုံးနဲ့မှလူစိတ်ဝင်စားဆုံးသတင်းကအမေရိကန်နာမည်ကြီးလူရှင်တော် Bill Cosby လိမ္မာတော်တရားလုပ်ခဲ့မှုတွေနဲ့အများကြီးပဲဆွဆွဲခံရတဲ့အကြောင်းပါ။သူ့ကိုစက်တင်ဘာလမှာပဲထောင်ထဲချမှတ်လိုက်ပြီးတော့တချင်ကအမေရိကန်တွေအားလုံးအဖေတယောက်နေရာမှာသဘောကျတယ်လို့တောင်တင်စားခံရတဲ့ Bill Cosby တယောက်၃နှစ်ကနေ၁၀နှစ်အတွင်းထောင်ထဲမှာနေရပါလိမ့်မယ်။သူရဲ့တချင်ကတငယ်ချင်းဖြစ်တဲ့သူတယောက်ကို2004ခုနှစ်တုန်းကသူ့ရဲ့နေအိမ်မှာဆေးခတ်ပြီးတော့လိင်စော်ကားမှုပြုခဲ့တယ်ဆိုတာတက်သေးခိုင်လုံးလို့ပြည်တံ၃ခုချခံရပါတယ်။တရားသူကြီးရဲ့ဆုံးဖြတ်ချက်အရသူဟာပန်ဆီဗေးနီးယားပြည်နယ်ကထောင်ထဲမှာအနည်းဆုံး၃နှစ်နေရမှာပါ။အဲ့ဒီနောက်မှာတော့လွတ်မြောက်လာရင်လည်းစောင့်ကြည့်ခံနေရမှာဖြစ်ပြီးတော့အခြေအနေမကောင်းရင်တော့ထောင်ထဲမှာ၁၀နှစ်ထိလောက်ကြာသွားတာပါ။
ဟာဒေး
2018ခုနှစ်မေလမှာတော့ရုပ်ရှင်ထုတ်လုပ်သူ Harvey Weinstein ကိုနယူးယောက်ရဲတပ်ဖွဲ့ကမူရင်းမှုလိင်စော်ကားမှုတွေနဲ့တရားစွဲခဲ့ပြီးတော့သူကအဲ့ဒါကိုညှင်းဆိုခဲ့ပါတယ်။ဇွန်လမှာလည်းထပ်ပြီးတော့တရားစွဲခံရသလိုသူကလည်းထပ်ပြီးတော့ညှင်းဆိုခဲ့တာပါ။ဇူလိုင်လမှာလည်းနောက်တစ်မှုထပ်တက်လာပြီးတော့သူကညှင်းပြန်ပါတယ်။စုစုပေါင်းသူစွဲခံရတဲ့6မှုမှာတမှုကိုတရားသူကြီးကပါလက်လိုက်ပြီးတော့ရရှိထားတဲ့အချက်လက်တွေကသူ့ကိုအမှုစီရင်ဖို့မလုံလောက်ဘူးလို့ဆိုပါတယ်။သူ့ရဲ့ရှေ့နေကတော့
Sexual assault is a serious crime but falsely accusing someone of sexual assault is also
ဒိဆောကားမှုဆိုတာကြီးလေးတဲ့ပြစ်မှုတစ်ခုဖြစ်သလိုဒေသုံတယောက်ကိုလိင်ဆောကားမှုနဲ့မဟုတ်မတရားဆွဆွဲတာကလည်းကြီးလေးတဲ့ပြစ်မှုဖြစ်ပါတယ်လို့ပြောပါတယ်။ Harvey Weinstein ရဲ့အမှုကနေစပြီးတော့ #MeToo ဆိုတဲ့လှုပ်ရှားမှုပေါ်ထွက်ခဲ့ပြီးစီပွားရေးနိုင်ငံရေးနဲ့အနုပညာလောကထဲမှာဩဇာကြီးမားတဲ့အမျိုးသားတွေလိမ္မာရေးဆိုင်ရာမဟုတ်မမှန်လုပ်ခဲ့တာတွေကိုလူသိရှင်ကြားထုတ်ဖော်ပြောလာကြတဲ့အမျိုးသမီးတွေအများကြီးပေါ်ထွက်လာပါတယ်။ဒီလှုပ်ရှားမှုကြီးဖြစ်လာပြီးတဲ့နောက်မှာတော့ရွှေကွာလုံးစုချင်းမြင့်ပွဲမှာ Times Up ဆိုတဲ့လှုပ်ရှားမှုဖြစ်နေပွဲတဲ့အနုပညာအကျော်မော်တွေဟာအမဲရောင်ဝတ်စုံနဲ့အဲ့ဒီပွဲကိုတက်ရောက်ခဲ့ကြပါတယ်။လုံငန်းဝင်တွေမှာဖြစ်တဲ့လိမ္မာရေးဆိုင်ရာနှောက်ယှက်မှုတွေပပျောက်ရေးလှုပ်ဆောင်ကြဖို့အတွက်နှိုးဆော်ကြတာဖြစ်ပါတ
ယ်။ Toute première édition du Festival de Cannes entre 1945.
မေလာကအီတလီနိုင်ငံကဂိမ်းရုပ်ရှင်ပွဲတော်မှာတော့နာမည်ကြီးမင်းသမီးကိတ်ဘလန်ချက်အပါအဝင်အမျိုးသမီး82ယောက်ကကော်ဇောနေလျှောက်လမ်းပေါ်မှာစီတန်းလမ်းလျှောက်ပြခဲ့ပြီးတော့ဒီလုံငန်းကြီးထဲမှာဒီလိုမျိုးအနိုင်ကျင့်ခံရတဲ့အမျိုးသမီးတွေနဲ့အတူတူသူတို့တွေလည်းရက်တည်ပေးနေတယ်ဆိုတာကိုပြခဲ့ပါတယ်။ဒီအရှုပ်တော်ပုံတွေပြင်နောက်ထပ်2018အနုပညာလောကသားတွေရဲ့သတင်းကိုအခုဆက်ကြည့်ရအောင်ပါနော်။ February လမှာ American ပြည်ထောင်စုက TV စကားဝိုင်းတင်ဆက်သူနာမည်ကြီးလူမဲအမျိုးသမီး Oprah Winfrey နောက်ပြီးတော့မင်းသားကြီး George Clooney နဲ့ Director Steven Spielberg တို့ March for Our Lives ကျွန်တို့တို့အသက်တွေအတွက်ချီးတွက်ပွဲဆိုတဲ့ Washington မြို့တော်မှာကျင်းပတဲ့လူမှုစုဝေးပွဲအတွက်ဒေါ်လာ5သိန်းစီလှူဒါန်းခဲ့ပါတယ်
။ Enough is enough. Enough is enough. Enough is enough.Enough is enough.
Florida ပြည်နယ်ကအထက်တန်းကျောင်းတစ်ကျောင်းမှာပြစ်ခတ်မှုဖြစ်ပွားပြီးတော့လူ18ဦးသေဆုံးခဲ့ရတဲ့ဖြစ်ရပ်နောက်ပိုင်းတနက်ထိန်ချုပ်ရေးလှုပ်ဆောင်ဖို့အစိုးရကိုဖိအားပေးတဲ့လူမှုစုရုံးပွဲဖြစ်ပါတယ
်
ဗြိတိန်နိုင်ငံမှာတော့တစ်ချိန်ကနာမည်ကျော် Beatles အဖွဲ့တွေက drummer သမား Ringo Starr ကိုပြည်မကြီးက Buckingham နန်းတော်မှာမလာကပဲအခမ်းအနားနဲ့သူကောင်းပြုခဲ့ပါတယ်။ Ringo Starr ကဂီတလောကမှာသူ့ရဲ့အလို့ကျွေးပြုမှုတွေဒုတိယမြောက် Elizabeth ဘုရင်မကြီးကသူ့ရဲ့ကောင်းဖွဲ့ပေးလိုက်တာဖြစ်ပြီးတော့သူတို့အဖွဲ့တွေက Paul McCartney ကတော့လွန်ခဲ့တဲ့နှစ်20ကအခုလိုမျိုးဆော်ဘွက်ချီးမြှင့်ခံရမှုပါတယ
်
။မလာမှာပဲ American Rap အဆိုတော် DMX တယောက်အခွန်ရှောင်မှုနဲ့ထောင်ဒဏ်တစ်နှစ်ပြည်ဒဏ်ချခံရတာပါ။သူကဒေါ်လာ 1.8 တန်အခွန်ရှောင်းတယ်ဆိုပြီးတော့ပြည်အောင်စုအစိုးရကအရေးယူတာဖြစ်ပါတယ်။အေဗီလာမှာတော့ဘောလီဝုဒ်ကနာမည်ကျော်ရုပ်ရှင်မင်းသားဆယ်မာခန်ကိုတရားမဝင်ရှားပါးတရိတ်ဆန်အမဲလိုက်မှုနဲ့ထောင်ဒဏ်5နှစ်ချလိုက်ပါတယ်။ဒါမဲ့လည်းနောက်နှစ်ရက်မှာပဲအယူခံတင်ခဲ့လို့အာမခံနဲ့ပြန်လွှတ်ပေးထားပါတယ်။ ဒီကိစ္စကိုသူ့ရဲ့ပရိသတ်တန်ပေါင်းများစွာကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတာပါ။ဘောလီဝုဒ်ကလည်းသူ့ကြောင့်အမျက်ငွေအမြောက်များရနေတာဖြစ်ပြီးတော့ဆယ်မာခန်ကဘောလီဝုဒ်ရဲ့နာမည်အကြီးဆုံးမင်းသားလို့တောင်ပြောနိုင်ပါသေးတယ်။သူ့ရဲ့ရုပ်ရှင်တွေယုံတင်ပြီးဆိုရင်အမြဲတမ်းယုံပြည့်ယုံရှင်တဲ့အမျက်ငွေဝင်ငွေအများကြီးရတာပါ။
And last but certainly not least, for music.The prize is awarded to Damn by Kendrick Lamar.
ဒီအပီလာရမှာပဲအမေရိကန်ပြည်အောင်စုမှာ rap အဆိုတော့ Kendrick Lamar ကသူ့ရဲ့တေးတပြား Damn နဲ့ Pulitzer ဂီတဆုချီးမြှင့်ခံရတဲ့ပထမအဦးဆုံး rap အဆိုတော့ဖြစ်သွားပါတယ်2019ခုနှစ်အပီလာမှာထုတ်လိုက်တဲ့သူ့ရဲ့တေးတပြားကခေတ်သစ်အမေရိကန်နိုင်ငံသား African Way War ရဲ့ပွေလီရှုပ်ထွေးလာတဲ့ဘဝအခြေအနေအစ်စ်မှန်ကိုထဲဟပ်ပြတဲ့စာသားတွေတေးတန်စင်တွေနဲ့တချင်းတွေကိုစူးစီးပေးထားတာဖြစ်တယ်လို့ပြောပြီးတော့ပိုလီစာဆုချီးမြှင့်ရေးအဖွဲ့ကအခြေချလိုက်ပါတယ်မင်းသားကြီး Russell Crowe ကလည်းအပီလာမှာပဲလေလံပွဲတစ်ခုကျင်းပပြီးတော့သူ့ရဲ့နာမည်ကျော်ရုပ်ရှင်ဖြစ်တဲ့ Gladiator ရုပ်ရှင်တွေကဝတ်စုံတွေအပါအဝင်သူ့ပိုင်ပစ္စည်းတွေအများကြီးကို The Art of Divorce ခွဲခွာခြင်းအမှုပညာဆိုတဲ့ခေါင်းစဉ်နဲ့ရောင်းချခဲ့ပါတယ်။အဲဒီကနေပြီးတော့စုစုပေါင်းဒေါ်လာ 2.8 တန်းရရှိခဲ့တာပါ။အပီလာမှာပဲ Rampage ရုပ်ရှင်အထူးပွဲမှာမင်းသား Dwayne Johnson ကတော့သူစိတ်ကြောက်ဝေနာခံစားနေရတဲ့အကြောင်းပြည်သက်ကိုဖွင့်ပြောသွားခဲ့ပါတယ်
။ My advice for anybody out there who's going through depression and we all go through it which is find good people to talk to and here's the thing too I just experienced
တော်တော်ကဒီလိုကိစ္စတွေကိုတယောက်တည်းမျိုးသိထားကိုစူးစမ်းကြတယ်။သူများကိုဖွင့်ပြောရမှာရှက်နေကြတယ်။ကျွန်တော်အဲ့လိုဖြစ်နေတာကြားပါပြီ။နောက်တော့ကျွန်တော်ကတူဦးရီတော့သားဆိုတော့ညီကောင်မောင်နှမဖွင့်ပြောစရာလည်းမရှိဘူးလို့ရိုက်တာသတင်းဌာနကိုပြောထားပါဘူး
။ Because we said to ourselves what if we should do something new just to see these copies of ourselves from 1979
မေလာရဲ့ဖြော်ပြလောက်ကမှာမပါမဖြစ်သတင်းတစ်ပုဒ်ကတော့အဘဂီတအဖွဲ့ကွဲသွားပြီးတော့နှစ်ပေါင်း35နှစ်အတွင်းမှာပထမအဦးဆုံးအကြိမ်ဖြစ်တဲ့တချင်းတစ်ပုဒ်ပြန်ပြီးတော့လှုပ်ဖြစ်တယ်ဆိုတဲ့သတင်းမှာဒီတချင်းကိုတော့ဒီဇင်ဘာလမှာဖြော်ပြမယ်လို့သူတို့ကပြောပါတယ်ဇူလိုင်လမှာနာမည်ကျော်ဗြိတိရှ်အဆိုတော်ကြီးခလစ်ရစ်ချက်တယောက် BBC နဲ့နှစ်ပေါင်းများစွာဖြစ်နေတဲ့ပုဂ္ဂလိကအခွင့်အရေးဆိုင်ရာအမှုခင်မှာသူနိုင်သွားခဲ့ပါတယ်။အဲ့ဒီအမှုနိုင်လို့ရော်ကြီးတော်တော်များများလည်းသူရသွားပါတယ်။ခလစ်ရစ်ချက်ကတချင်ကအရွယ်မရောက်သေးတဲ့ကလေးငယ်တွေကိုလိမ်မတော်မတရားလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲခံရမှုအတွေ့စုံနောက်တွေသူ့ရဲ့အိမ်ဝင်းရှာတာကို BBC ကကောင်းငင်ကနေရဟတ်ရင်နဲ့သတင်းရိုက်ကူးပြီးတော့ရုပ်မြင်သံကြားကနေထုတ်လွှင့်ခဲ့ပါတယ်။နောက်တော့အစိုးရရှေ့နေတွေကခလစ်ရစ်ချက်ကိုအပြစ်ရှိကြောင်းမပြနိုင်ခဲ့ပဲနဲ့သူ့ရဲ့ကိုရေးကိုယ်တာလွတ်လပ်ခွင့်ကို BBC ကအချိုးဖောက်တယ်လို့သူကတရားစွဲခဲ့တာပါတရားသူကြီးရဲ့ဆုံးဖြတ်ချက်ကို BBC ကအယူခံဝင်ခဲ့ပေမဲ့လည်းရပိုင်းတွင်းမှာပဲအထက်တရားရုံးတရားသူကြီးကပယ်ချခဲ့ပါတယ်ဇူလိုင်လမှာနောက်ထပ်သတင်းတစ်ပုဒ်ကတော့ Pirates of the Caribbean မင်းသား Johnny Depp နဲ့သူ့ရဲ့စီးပွားရေးမန်နေဂျာတွေသူစီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့အမှုဖြစ်နေတာကိုရှင်းလိုက်ပြီလို့မင်းသားရဲ့ကိုယ်စားလှယ်တွေကပြောပါရီးသူတို့ဘယ်လိုမျိုးသဘောတူညီချက်နဲ့ရှင်းလိုက်လဲဆိုတော့နှစ်ဖက်လုံးကလှုပ်ဝဲထားခဲ့ပါရီးနာမည်ကြီးမင်းသမီး Scarlett Johansson ကလည်းဇူလိုင်လမှာပဲရုပ်ရှင်တကားမှာပါဝင်သရုပ်ဆောင်မှုကနေနှုတ်ထွက်လိုက်တာပါသူကလိင်လူချစ်သူအမျိုးသမီးတဦးတင်တဲ့သရုပ်ဆောင်မှုဖြစ်ပေမဲ့ LGBT လိင်လူချစ်သူအတိုင်းဝိုင်းကဝိုင်းပြောလို့အခုလိုမျိုးလှုပ်လိုက်တာပါRev and Tech ရုပ်ရှင်မှာ Scarlett Johansson ကအမျိုးသမီးအစ်စ်တယောက်အနေနဲ့တရုတ်ဆောင်လာမှာဖြစ်ပြီးတော့သူက1980ပြည့်လွန်နဲ့1980ပြည့်လွန်နှစ်ပိုင်းတွေမှာအနေခံဗန်းပြပြည့်တစားကန်းဖွင့်တဲ့ယောက်ျားရောင်ဆောင်လူဆိုးကြီး Dante Tescale အနေနဲ့တရုတ်ဆောင်ရမှာပါဒါကအပြင်မှာလည်းတကယ်ဖြစ်ရဲ့ဇလန်းမှာမင်းသမီးကတော့ကျင်းဝတ်ဆိုင်ရာထောက်ထားစရာအချက်တွေကြောင့်သူဒီရုပ်ရှင်မရိုက်ဖြစ်တော့တာလို့ပြောပါရဲ့မင်းသားကြီး George Clooney ကတော့ဝင်ခွင့်အများဆုံးမင်းသားဖြစ်နေအောက်ကလာမှာပဲကြီးညာခံရပါတယ်။သူပိုင်းတဲ့တကီလာအရက်ကုမ္ပဏီကိုရောင်းချရတဲ့အတွက်ကြောင့်အဲ့မှာဝင်ငွေအများကြီးတိုးသွားခဲ့တာပါ။အသက်58နှစ်အရွယ်မှာမင်းသားကလူနီက2018ခုနှစ်ဇွန်လနဲ့2018ဇွန်လအကြားတနစ်တာကာလအတွင်းမှာဝင်ငွေခန့်မှန်းချီ239တန်ရရှိခဲ့လို့သူ့ရဲ့35နှစ်တာအနုပညာသက်တမ်းတစ်ချောင်းဝင်ငွေအများဆုံးရရှိတာဖြစ်တယ်လို့ Forbes Magazine ကပြောပါတယ်။ All have my own yacht. All have my own yacht.အခုလာမှာပဲအော်စကာဆုရဟောလိဝုဒ်မင်းသားကြီးရောဘတ်ရက်ဖို့ကသူ့ရဲ့ရုပ်ရှင်ကားတဲ့ The Old Man and the Gun ရုပ်ရှင်ကားအထွက်မှာသူ့အနုပညာလုပ်ငန်းတွေကနေနားတော့မယ်လို့ကြေညာသွားပါတယ်။ပြီးသွားပြီလို့တော့ဘယ်တော့မှပြောလို့ရမှာမဟုတ်ပါဘူး။ဒ ဒါမဲ့လေဒီတစ်ခေါက်ကတော့ကျွန်တော်တရုတ်ဆောင်တာနောက်ဆုံးပဲလို့ပြောချင်ပါသေး။အသက်22နှစ်ထဲကဒီအလုပ်ကိုလုပ်ခဲ့တာဆိုတော့အခုကျွန်တော်နားတော့မယ်လို့ Entertainment Weekly Magazine ကိုမင်းသားကြီး Raffle ကပြောသွားပါသေး။နောက်အနုပညာလောကကနေအားယူသူတဦးကတော့ Danny Boyle ဖြစ်ပြီးသူကတန်ပေါင်းများစွာဝင်ငွေရှာပေးတဲ့ James Bond ရုပ်ရှင်ဇာတ်ကားရဲ့ Director ဖြစ်ပါသေး။ဖန်တီးမှုပိုင်းမှာသဘောထားကွဲလွဲကြတာကြောင့်သူအခုလိုနှုတ်ထွက်တာလို့ပြောပါသေး။စက်တင်ဘာလမှာပါရီမြို့တော်က Saint Laurent Fashion Show မှာတော့ Eiffel မြို့စင်အောက်မှာကျင်းပခဲ့တာကြောင့်ပါရီ Fashion သတင်းပတ်အတွင်းမှာအထူးအခြားဆုံး Fashion Show ဖြစ်ခဲ့ပါတယ်။အော်တိုဘာလအတွင်းမှာပြောစရာသတင်းကနာမည်ကြီး Oscar ဆုရမင်းသားလည်းဖြစ် Director လည်းဖြစ်တဲ့ Ben Affleck တယောက်အရက်ဖြတ်စည်းကမှာရက်40အစီအစဉ်နဲ့ရက်ဖြတ်ခဲ့တယ်ဆိုတဲ့သတင်းမှာ
Mr. Affleck right here sir. Right here. One next door babe.
သူရဲ့ဆွဲရပြဿနာကဟိုးရင်ကလေးကရှိနေခဲ့တာဖြစ်ပြီးတော့သူ့ဘဝတွေခက်ခဲတဲ့အခြေအနေတစ်ခုဖြစ်တယ်လို့ပြောသွားပါတယ်။သူက2000ခုနှစ်နဲ့2018ခုနှစ်တွေမှာလည်းအရက်ဖြတ်ဆေးခန်းကိုရောက်ခဲ့ပြီးတော့နောက်ပိုင်းမှာတော့အပြင်ကပဲဆေးခန်းတော်တော်နေခဲ့တယ်လို့ဆိုပါတယ်။သူအခုလိုမျိုးအရက်ဖြတ်အစီအစဉ်ကိုအောင်မြင်မြင်နဲ့ကြော်ဖြတ်နိုင်ခဲ့တာအတွက်သူ့ရဲ့မိသားစုအတိုင်းဝိုင်းတင်ငယ်ချင်းတွေပြိသက်တွေကိုအထူးကျေးဇူးတင်ကြောင်းလည်းသူပြောသွားခဲ့ပါတယ်။အော်တိုဘားလာအတွင်းမှာအမေရိကန်မှာဖျော်ရည်နဲ့နိုင်ငံရေးလိုင်းပူးသွားတာလည်းတွေ့ရတယ်လို့ပြောရပါမယ်။Rap ဆိုတော့ Kanye West ကသမရရဲ့ Over ရုံးငန်းကိုရောက်တော့ထူးဆန်းတဲ့မိန့်ခွန်းစကားတွေပြောသွားပြီးတော့သမရ Donald Trump ကိုသူ့ရဲ့ထောက်ခံမှုနဲ့ပတ်သက်ပြီးတော့ကောက်ွယ်ပြောသွားခဲ့တာပ
ါ The liberal would try to control a black person through the concept of racism because they know that we are very proud emotional people. So when I said I like Trump to like someone that's liberal they'll say, "Oh, but he's racist. You think racism can control me?"
သမရ Trump ကလည်းသူပြောတာသဘောကျပုံရပါတယ်။ Kanye West ကမတ်တရက်သမရထွန်းကိုဖတ်ပြီးတော့
I love this guy right here. Let me give this guy a hug right here. I love this guy right here.
ဒီလူကိုကျွန်တော်ချစ်တယ်လို့ပြောသွားပါတယ်။အော်တိုဘာလမှာပဲအဆိုတော့ရှင်နေအိုကော်နာကတော့အစ္စလမ်ဘာသာကိုကူးပြောင်းသွားခဲ့တာပါ။ Irish မျိုးပါရှင်နေအိုကော်နာက Irish Muslim ငယ်ငယ်နဲ့ပေါင်းစည်းကောင်စီဥက္ကဋ္ဌဒေါက်တာအာမာအယ်ခါဒါရဲ့ရှေ့မှောက်မှာသူတို့ဒီလိထုံးစံတိုင်းအစ္စလမ်ဘာသာနဲ့ကူးပြောင်းခဲ့ပါတယ်။အော်တိုဘာလာအတွင်းနောက်သတင်းတပုတ်မှာတော့ဘာဗီရိုကျွန်းသူအဆိုတော်ရီဟာနာကအမေရိကန်ပြည်အောင်စုရဲ့အထင်ရှားဆုံးအားကစားပွဲဖြစ်တဲ့စူပါဘောပွဲညမှာပွဲလေရင်နာချိန်ဖျော်ပြဖို့ရွေးချယ်ခံရပေမဲ့ညှင်းလိုက်ပါရဲ့အမေရိကန်ဘောလုံးပွဲတစ်ပွဲမှာအမေရိကန်အမျိုးသားတချင်းဖွင့်နေတော့စနားပြရတဲ့အနေနဲ့ဒူးထောက်ထိုင်နေခဲ့တဲ့ကစားသမားတွေနဲ့အတူတသားတဲ့ရက်တီနေပါရဲ့ဆိုတာပြတာတဲ့အနေနဲ့ရီဟာနာကအဲ့လိုညှင်းလိုက်တာလို့ US Weekly and Entertainment Tonight သတင်းမှာဖော်ပြပါရဲ့ဒါနဲ့ပတ်သက်လို့တိကျအတည်ပြုချက်တော့မရပါဘူး။ဒီစားမျိုးသမီးပေါ့ဂီတအဖွဲတစ်ဖွဲဖြစ်ပြီးတော့တချင်ကလည်းထုနယ်မဲကြော်ကြတဲ့ Spice Girls အဖွဲကတော့ဗြိတိန်နိုင်ငံမှာဖျော်ဖြေခီးစဉ်အတွက်နောက်နှစ်ပြန်ပေါင်းပြီးတော့ဆိုးကြမယ်လို့ကြေညာသွားပါတယ်။ဒါမဲ့လည်းဘလုံးသမားဒေးဗစ်ဘက်ခမ်ရဲ့ဇနီးဖြစ်တဲ့ Posh Spice ဆိုတဲ့ Victoria Beckham မပါနိုင်လို့တမျိုးကြီးတော့ဖြစ်နေမယ်လို့တခြား Spice Girls အဖွဲဝင်တွေကပြောတာပါ။Victoria Beckham က fashion designer လုပ်နေတဲ့အပြင်ကလေးလေးယောက်ရဲ့မိခင်လည်းဖြစ်တာမလို့တော်တော်ကိုအလုပ်လုပ်ပါတယ်။ November လမှာပဲ America မှာတော့ California rap အဆိုတော့ Snoop Dogg တယောက် Hollywood ကြော်ကြားမှုလမ်းပေါ်မှာမှတ်ကြောက်တင်ခံရပါတယ်။သူကအင်းရင်းလက်မှုရုပ်တံအစီအစဉ်မှာနာမည်ကြီးတဲ့ Martha Stewart နဲ့ပေါင်းပြီးတော့ Martha and Snoop's Potluck Dinner ဆိုတဲ့ချက်နှီးပြုံနေအစီအစဉ်ကြောင့်ဆူရခဲ့တာဖြစ်ပြီးတော့သူ့ရဲ့နာမည်ကျော် Doggy Style ဆိုတဲ့တေးတက်ပြားငွေရတုနှစ်ပတ်လည်မှာဖြစ်ပါရဲ့ရှင
်။မအေးတနာကျော်စူးစီးတင်ပြပေးခဲ့တာပါရှင်။